ကယားပြည်နယ်ဒေသအခေါ်ကီနီပြည်နယ်ဒီမော့ဆိုမြို့နယ်အရှိချမ်းမှာဒီကနေ့မနက်ကနေနေ့လယ်ခင်းအထိလက်နက်ကြီးပစ်ခတ်တံတွေကြားနေရတယ်လို့စစ်ဘေးဒုက္ခသည်တဦးက VOE ကိုပြောပါရယ်ဒီကနေ့ပစ်ခတ်မှုတွေမှာထိခိုက်ဒဏ်ရာရတာတွေမရှိပေမဲ့မနေ့ကတော့ဒီလွိုင်းလင်းလေးမြို့နယ်ဘက်မှာလေရင်ဘုံကျဲတိုက်ခိုက်ခံရတဲ့အတွက်အရက်သားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရသွားပြီးတော့ဒီမော့ဆိုမြို့နယ်အရှိတ်ဘက်ချမ်းမှာလည်းဒီလက်နက်ကြီးတွေကျတဲ့အတွက်အရက်သား3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မက်ဆုမွန်ကပြောပြမှာပါရှင
်။နေ့စဉ်လိုလိုပစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ဒီမော့ဆိုမြို့နယ်အရှိတ်ဘက်ချမ်းမှာတော့ဩဂုတ်လ10ရက်နေ့ဒီကနေ့မနက်ပိုင်းကနေနေ့ခင်းပိုင်းအထိလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေဆက်လက်ကြားနေရတယ်လို့ဒီမော့ဆိုအခြေခံစစ်ဘေးရှောင်ပြည်သူတဦးကပြောပြပါတယ်
။နမက်ကဆင်းလိုက်ဆင်းလိုက်ကျော်လာမှာစားချစ်တာအစာကြီးပဲအခုချက်ကြည့်ပဲအဲဒီလက်နက်ကြီးလမ်းထူနေကြတာလားလို့မသိဘူးပေါ့နော်။ဒီမှာတော့လဲစားပါလေသူတို့ရှိရဖက်ကိုလည်းမကိုယ်တိုင်တော့မသိရဘူးဆိုတော့သူတို့အစီအစဉ်ကြည့်နေကြတာလားဒါမှမဟုတ်တခြားနေရာဖက်ကိုလမ်းထူနေတာများတော့အာမသိချောင်းပေါ့နော်
။မနေ့ကလည်းဒီမော့ဆိုမြို့နယ်အရှိတ်ချမ်းမှာလက်နက်ကြီးကြီးကြလို့အရက်သားပြည်သူ၃ဦးဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ
်။မနေ့ကလက်နက်ကြီး၅လုံးဆက်တော့ကျလာတယ်အဲရွာထဲမှာကျလာတာ၃ယောက်ထိုက်သွားတယ်ပြောတယ်။မနေ့ကတော့ဇနီးကုံတော့ဖြစ်တယ်။မနေ့ကဇနီးကုံခီးရောမှာဇနီးကလည်း၅နိုင်၆နိုင်နောက်မှာသူကလက်နက်ကြီးနဲ့ရွာကြီးထဲကိုကျလာတာ။သူကတိုက်ပွဲမရှိနေရမှာသူကကျလာတာ။
မနေ့ကဒီမော့ဆိုစံပြ6မိုင်ကြီးရွာဘက်မှာတနေကုံပြင်းပြင်းထန်ထန်တိုက်ပွဲဖြစ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့တိုက်ပွဲမရှိတဲ့ကြီးရွာတွေဘက်ကလည်းလက်နက်ကြီးကြီးတွေနဲ့ပစ်ခတ်နေလို့အရက်သားပြည်သူတွေထိခိုက်ရတာပါ။စစ်ကောင်စီတပ်တွေရဲ့ဒီလိုစီးရဲလှုံရှားမှုတွေကြောင့်ကရင်နီပူးပေါင်းတပ်ဖွဲ့တွေနဲ့လည်းအများအမ်းတိုက်ပွဲတွေဖြစ်နေပါတယ်။ဒါပေမဲ့တိုက်ပွဲမရှိတဲ့အချိန်မှာလည်းဥတီယာမရှိလက်နက်ကြီးတွေနဲ့လိုက်ပစ်ခတ်နေသလိုလေချောင်းသုံးတိုက်ခိုက်မှုတွေလည်းမကြာလှုပ်ဆောင်တယ်လို့နောက်ထပ်စစ်ဘေးရှောင်တူကပြောပြပါတယ်
။လိုင်းနေရှိဘက်ကဲမှာလည်းလေနဲ့ဘုံကျဲဆိုတော့ကလေးတွေစာပြင်းကြောင်းလည်းဖြစ်ကုန်တယ်ကွာ။အဲ့တော့တိုက်မဖြစ်ဘူးမဖြစ်မဲ့ကျဲတာကလေးတွေစာပြင်းနေတက်ပြရတယ်။မနေ့ကတော့ဒီမော့ဆိုဘက်တော့ရှိဘက်ကလည်းနက်နက်ကြီးကထုခံရတယ်ပေါ့။တိုက်ပွဲမဖြစ်ဘူးလေမဖြစ်ပဲသူကဖြစ်တာတော့6မိုင်ပဲဖြစ်တာဒါပေမဲ့သူတို့က30တိုင်းပေါ့တနေရာဖြစ်ရင်မဖြစ်တဲ့နေရာတွေကလည်းရန်ထုတာသူတို့စီချောင်းထိုးရင်ဟိုဘက်ကကလေးတွေလည်းဖြစ်ကြတာပေါ့စီချောင်းထိုးရင်တော့အများကြီးဖြစ်တာပဲစီချောင်းထိုးရင်ဖြစ်တာပဲဒါကြောင့်လည်းမဖြစ်ဘဲနဲ့လည်းနက်နက်ကြီးရထုတာသူတို့ကမသိငါတဲ့နေရာတွေပေါ့
စစ်ကောင်စီရဲ့တိုက်ခိုက်မှုကနေကယားပြည်နယ်ဒေသအခေါ်ကရင်နီပြည်မှာမနေ့ကတရက်ထဲတင်အရက်သား2ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မနေ့ကတိုက်ပွဲမရှိပဲအရက်သားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောဆိုကြပါတယ်။မနေ့က10နာရီခွဲကနေ17နာရီအထိလွိုင်းလင်းလေးမြို့နယ်တီးလုံးကျေးရွာအုပ်စုဒေါ်ပါပါကျေးရွာထဲကိုစစ်ကောင်စီရဲ့ဂျက်လီရင်နဲ့3ချိန်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်မှာတော့အရက်သားပြည်သူတဦးသေဆုံးပြီးတော့2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကျေးရွာစေပေခန်းကြီးနဲ့လူနေအိမ်တစ်လုံးပျက်စီးသွားကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကမနေ့ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ပွဲနဲ့မဆိုင်တဲ့ကျေးရွာကိုရည်ရွယ်ချက်ရှိရှိလူမှုတွေကိုပိတ်မထားတိုက်ခိုက်တာလို့ KNDF ကပြောပါတယ်။မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။